မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်ကနေ2018ခုနှစ်ဧပြီလ29ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240 48နဲ့ဒုတိယနာရီဝက်မှာတော့လိုင်းလက်မီတာ190ကနေတိုက်ရိုက်ထုံးလွှင့်သွားမှာပါသောရရှင်များရှင်ကျမတို့ဒီကနေ့မနက်အစီအစဉ်အတွက်စပိုင်းဆိုင်ရာချိုးရင်းမှုတွေရှိနေတာကြောင့်ပုံမှန်ထုံးလွှင့်နေတဲ့အစီအစဉ်တွေကိုမထုံးလွှင့်နိုင်တာကိုလည်းကြိုတင်ပြီးတော့အသိပေးတောင်းပန်အပ်ပါတယ်ရှင်ကျမတို့ဒီကနေ့မနေ့အစီအစဉ်မှာတင်ဆက်မဲ့အစီအစဉ်တွေထဲမှာတော့သတင်းအစီအစဉ်နောက်ပိုင်းမှာ Paris မြို့မှာ April 26ရက်နေ့ကနေ28ရက်နေ့ထိနှစ်ရက်တာကျင်းပခဲ့တဲ့ကမ္ဘာအကြမ်းဖက်တိုက်ဖျက်ရေးညှိနှိုင်းရေးမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကဘာတွေလဲ။နောက်အကြမ်းဖက်တိုက်ဖျက်ရေးမှာ American နဲ့ Qatar ဘလို့ပူးပေါင်းဆောင်ရွက်နေတယ်လဲဆိုတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ NLD အစိုးရခေါင်းဆောင်ပိုင်းပြဿနာကိုတုံ့တက်ထားတဲ့ဦးအောင်ခင်ရဲ့မြမအရေးတုံ့တက်ချက်ကိုလည်းတင်ပြပေးပါမှာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့မြမသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပါအောင်ရှင
်။မင်္ဂလာမနက်ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုနန်းလောင်နဲ့ကျွန်တော်ကျော်ကျော်သိန်းပြောပြမှာပါ။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဦးနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတဲ့ကိစ္စပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင်းအမြင်ပြောဆိုပါရယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့စနေနေ့ကသမ္မတထရမ့်တီးခြားစီတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတဲ့နောက်အဲ့လိုသမ္မတထရမ့်ကအကောင်းအမြင်ပြောဆိုတာပါ။သမ္မတမွန်ဂျေအင်နဲ့တိတ်ကောင်းတဲ့ပြောဆိုမှုရှိခဲ့ပြီးခင်ဂျွန်ဦးနဲ့ထိပ်သီးအစည်းအဝေးအစီအစဉ်နဲ့ပတ်သက်လို့ဝန်ကြီးချုပ်အာဘေကိုနောက်ဆုံးအချိန်ထိပြောပြခဲ့တယ်လို့သမ္မတထရမ့်ကထွတ်တာမှရှိပါတယ်။ကိုရီးယားကျွန်းဆွေမှာဆယ်စုနှစ်ပေါင်းများစွာကြာရန်ဆောင်နေတဲ့အခြေအနေအဆုံးသတ်ရေးဘယ်လိုကနေမှမတူအောင်နှိစက်နေပြီဆိုတော့အကောင်းအမြင်ပြောဆိုချက်တွေကိုအဓိကအမေရိကန်ခေါင်းဆောင်တွေပြောလာနေကြတာပါတောင်မြောက်ကိုရီးယားနိုင်ငံသားတမိုင်းဝင်ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတောက်ကြနေကအင်ဖြူရောမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲပြင်းနေတဲ့အခါသမ္မတထရမ့်ကသူကစားနေတယ်လို့ကျွန်တော်မထင်ပါဘူးဆိုပြီးပြန်ဖြေသွားပါတယ်တွဲဆုံပွဲကိုတိတ်မကြခင်မှာစီစဉ်မယ်လို့သမ္မတထရမ့်ကပြောပေမဲ့အချင်းအတိအကျကိုတော့ပြောမတော်ပါဘူးမေလာနောက်ပိုင်းဒါမှမဟုတ်ဇွန်လအစောပိုင်းမှာဖြစ်လာွယ်ရှိတဲ့ထိပ်သီးအစည်းအဝေးလုံးမဲ့ဖြစ်နိုင်ခြေနေရာ၃ခုအထိကိုစဉ်းစားနေတယ်လို့လည်းသမ္မတထရမ့်ကပြောသွားပါတယ
်ဘယ်လ်ဂျီယမ်နိုင်ငံဘရက်ဆဲလ်မှာကျင်းပနေတဲ့ NATO ခေါ်မြောက်အတ္တလန္တိတ်စာစစ်စာချုပ်အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ပြီးတော့အရှိအလဲပိုင်းခီးစဉ်ကိုစတင်လိုက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးသစ်မိုက်ပွန်ပီယိုဟာပထမဆုံးခရီးတစ်ထောက်အဖြစ်နဲ့ဆော်ဒီအာရေဗျနိုင်ငံကိုစနေနေ့ကရောက်ရှိပါတယ်ဝန်ကြီးပွန်ပီယိုနဲ့အတူလိုက်ပါလာတဲ့မူဝါဒရေးရာအကြီးတန်းအကြံပေးဘရန်ဟုတ်ကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်အားပြော်သွားအောင်ဥရောပမဟာမိတ်တွေနဲ့တခြားနိုင်ငံတို့ကအီရန်အပေါ်အရေးယူတန်ခတ်မှုတွေချမှတ်ဖို့တိုက်တွန်းတောင်းဆိုသွားပါတယ်အီရန်ရဲ့မီဇိုင်တုံးလက်နဲ့အစီအစဉ်နဲ့ပတ်သက်နေတဲ့ပုဂ္ဂလိကတွေအဖွဲ့အစည်းတွေလုပ်ငန်းတိုင်းကိုကမ္ဘာတစ်ဝန်းနိုင်ငံတွေကဝိုင်းဝန်းပြစ်ဒဏ်ချမှတ်ဖို့တိုက်တွန်းကြောင်းနဲ့ဥရောပမဟာမိတ်တို့နဲ့ဒီကိစ္စကိုအကြီးအကျယ်ဆွေးနွေးခဲ့ကြောင်းလဲဟုတ်ကဆော်ဒီအာရေဗျနိုင်ငံရဲ့မြို့တော်ရီယတ်မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်သုံးရကြမယ်အခုခီးစင်မှာဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကဝင်ရောက်မှာဖြစ်ပြီးအီရန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်အစိုးရရဲ့မူဝါဒတွေကိုမဟာမိတ်နိုင်ငံတွေကဝန်ကြီးပွန်ပီယိုပြောဆိုတင်ပြမယ်လို့ခန့်မှန်းရပါတယ်။အီရန်နိုင်ငံဆိုင်ရာနျူကလ িয়ার သဘောတူညီမှုကလည်းအမေရိကန်နိုင်ငံနှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ချက်မချသေးဘဲဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေကြောင်းမစ္စတာပွန်ပီယိုကတောက်ကြနေကပဲပြောဆိုထားပါတယ်
။ဒီပြည်တော်ဆလီယနီကအမေရိကန်ပြည်ထောင်နဲ့ပြင်သစ်တို့ပေါင်းပြီးဆီးရီးယားကိုလေကြောင်းကတိုက်ခိုက်ခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရင်းချမ်းရေးလုပ်ငန်းစဉ်ကိုဖျက်ဆီးဖို့အနောက်အညာကြီးနိုင်ငံတွေစူးစမ်းနေတာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောပါတယ်။တူရကီနဲ့အီရန်နိုင်ငံသားရေးဝန်ကြီးတွေနဲ့မော်စကိုမြို့တော်မှာစနေနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးလက်ဖရော့ဖ်ကအဲ့လိုပြောတာပါ။အခြေအနေကိုမတည်မငြိမ်ဖြစ်အောင်လုပ်ဖို့အဲ့ဒီလိုလှုံ့ဆော်ချက်မျိုးဟာစီးရီးယားကအစွန်းရောက်ဝါဒီတွေလက်နက်ကင်ပြီးဆက်တိုက်ခိုက်ဖို့အားပေးနေတယ်လို့လည်းဆိုပါတယ်။စီးရီးယားအချုပ်အခြာနေပြည်ပိုင်ဆိုင်မှုကိုထိန်းသိမ်းနေတယ်ဆိုတာသူတို့ဝန်ကြီးသုံးဦးစလုံးသဘောတူကြတယ်လို့မစ္စတာလက်ဖရော့ဖ်ကပြောပြီးအမေရိကန်ဟာအရှိအလေပိုင်းကိုပုံစံပြန်ချဖို့နဲ့ဆီးရီးယားကိုအစိမ့်စိမ့်မှမှကွဲသွားအောင်လုပ်ဖို့စီစဉ်နေတယ်လို့လည်းဆွဆဲပြောဆိုပါတယ်ဆီးရီးယားဂျက်တဲကိုစီရင်နီလက်နဲ့ဖြေရှင်းမရနိုင်ဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗီဇာရီဖ်ကပြောပါတယ်ဆီးရီးယားချုပ်ချာနေပြည်ပိုင်ဆိုင်မှုကိုတူရကီနိုင်ငံကလည်းထောက်ခံပြီးအစိုးမှဒီအကြက်အတဲအတွက်နိုင်ငံရေးအခြေတခုရှာဖို့မဟာမိတ်အီရန်ရုရှားတို့နဲ့အတူမျှော်လင့်တယ်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးမဲဗလူကာဗူဆိုဂလူကပြောပါတယ
်။ရှီမင်နိုင်ငံကန်ယူရန်ကဟွေအီဒါမျိုးကိုပြေးခဲ့တဲ့တပတ်ကျော်ကဆော်ရီအာရေဗျားတို့ဦးဆောင်တဲ့ညွန့်မောင်းတပ်ကလေကြောင်းထိုးစစ်တစ်ခုဆင်နွှဲရမှာတိတ်ဆုံးသွားတဲ့ဟူတီတပုံထိတ်တန့်ကောင်းဆောင်သူ့ရဲ့စာပနအခမ်းအနားကိုထောင်းနဲ့ချီတဲ့ရီမင်နိုင်ငံသားရဲ့စနေနေ့ကတက်ရောက်လာပါတယ်။ ဖူတီထိုက်တန်းနိုင်ငံရဲ့ကောင်စီအကြီးအကဲဆာလတ်အယ်ဆမုတ်နဲ့အခြားလူ၆ဦးလည်းလေးချောင်းထိုးစစ်ကြောင်တိုက်ဆုံခဲ့ရပါဆာလတ်အယ်ဆမုတ်နေရာကိုဆက်ခံသူမာဒီအယ်မာရှတ်ကလည်းမြို့တော်ဆာနာကအယ်စဘဒင်းညီမမှာကျင်းပရတဲ့ဇာပနာအခမ်းအနားကိုတက်ရောက်လာပါတယ်အယ်ဆမတ်တိုက်ဆုံခဲ့ရတဲ့အတွက်လက်တုံပြန်သွားမယ်လို့တပုံကောင်းဆောင်အဗ်ဒူမာကယ်အယ်ဟူတီကကတိပြုပြောဆိုသွားပါတ လို့ဆော်ရီညွန်ပေါင်းတပ်ဖက်ကပြောပါတယ်။ဒုံးစင်ကလွင့်စင်လာတဲ့အပိုင်းစားတွေထိမှန်ပြီးတော့လူတယောက်သေဆုံးသွားတယ်လို့ညွန်ပေါင်းတပ်ကပြောပါတယ်။ရှီမနိုင်ငံမြို့တော်ဆန္ဒကိုဆော်ရီညွန်ပေါင်းတပ်ကစနေနေ့ကလေကြောင်းတိုက်ခတ်မှုကြောင့်ဟူတီကောင်ဆောင်တို့သေဆုံးခဲ့တာပါ။ဆန္ဒမြို့တိုက်ခတ်မှုမှာအခြားလူဘလောက်သေပြီးတော့ဘလောက်ဒဏ်ရာရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဆော်ရီအာရေဗျနိုင်ငံပိုင်သတင်းဌာနကတော့လူ90သေဆုံးတယ်လို့ပြောသလိုဒူဘိုင်အခြေစိုက် El Arabia သတင်းဌာနကတော့ဟူတီတို့ရဲ့ပြည်ထရေးဝန်ကြီးဌာနကိုလေကြောင်းထိုးစစ်ဆင်နွှဲစင်မှာတပုံ38ဦးသေဆုံးတယ်လို့ပြောဆိုပါရယ
်မြန်မာနိုင်ငံကအကြမ်းဖက်ခြေနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုကိုယ်တိုင်ကိုကြားလည်လာဖို့အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီကတန်တမန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုစနေနေ့ကရောက်သွားကြပါပြီဒံကိုယ်စားလှယ်အဖွဲ့ဟာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီတံကိုယ်စားလှယ်အဖွဲ့ရဲ့မှာလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကကိုယ်စားလှယ်ပြီးပါဝင်ပါတယ်။ဒီခီးစဉ်တွားရောက်ရေးကိစ္စလူမျိုးရေးကောင်စီမှာအားလုံးတင်ညီတညွတ်တည်းရှိကြပါမယ်လေ။ကောင်စီအနေနဲ့ဘယ်လိုပါဝင်ပတ်သက်တဲ့နဲ့ဆိုတဲ့အပေါ်မှာတော့ဗီဒီယိုအနာ၃ခွင့်ရှိတဲ့တရုတ်နဲ့ရုရှားတို့ကရက်ခံပြောဆိုတာတွေရှိထားပါတယ်။ဒုက္ခသည်တွေကိုမူရင်းနေရာတွေပြန်ပို့ရေးကိစ္စဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားပြီးခဲ့တဲ့ဒီဇင်ဘာလကသဘောတူထားပြီးဖြစ်ပေမဲ့အတင်းအကျပ်ပြန်ပို့ခံရမှာနဲ့မြန်မာနိုင်ငံမှာဘေးရန်မကင်းတဲ့အခြေအနေတွေနဲ့ရင်ဆိုင်ရမှာကိုအကူအညီပေးလူသားတွေနဲ့ဒုက္ခသည်တွေကိုယ်တိုင်ကစိုးရိမ်နေကြတာပါဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသဘောတူညီချက်ကိုအကောင့်ထည့်ဖို့ရေးဘယ်လိုအခြေအနေလှုပ်ဆောင်နိုင်မလဲဆိုတာကျွန်တော်တို့ကြည့်ရပါမယ်လို့ကုလသမဂ္ဂဆိုင်ရာကူဝေးနိုင်ငံတမန်ကြီးမန်ဆူအာယက်အယ်အိုတိုင်ဘီကပြောပါတယ်မြန်မာနိုင်ငံပေါ်ဖိအားပေးပြီးဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းအပြည့်အဝစတင်နိုင်ရေးအခြေအနေတခုဖန်တီးခြင်းအပြင်ဒီကောင်စီအနေနဲ့အပြောင်းလဲဖြစ်လာအောင်လှုံ့ဆော်နိုင်ပါတယ်။သူမှာဩဇာအရှိန်အဝါရှိပါတယ်လို့ဘင်္ဂလားဒေ့ရှ်ယာယီနိုင်ငံခြားရေးဝန်ကြီး M. Khurshed Alam ကပြောပါတယ်။လူမျိုးရေးကောင်စီတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့မြန်မာနိုင်ငံရောက်ရင်လေနိုင်ငံတော်တကာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်ကိုသွားဖို့အစီအစဉ်လည်းရှိပါတယ်။
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဟာအခြားနိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအပေါ်မှာမူတည်ပြီးအခိုင်အမာပါဝင်ဆောင်ရွက်သွားမယ်လို့အာဆီယံထိပ်သီးအစည်းအဝေးပွဲအလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းကပြောဆိုတော့ပါတယ်။မြန်မာနိုင်ငံရဲ့ခိုင်ဒေတာမှာဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွဲဆောင်ရွက်နေပုံနဲ့ပတ်သက်ပြီးအာဆီယံကောင်းဆောင်တွေကဝေဖန်ပြောဆိုတာမျိုးမရှိသလိုအာဆီယံကတရားဝင်ထုတ်ပြန်ချက်တွေမှာလည်းရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးပြုမထားပါဘူး။ကျခံအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစားပါအကြံပြချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့မြန်မာအစိုးရကိုအာဆီယံထိပ်သီးအစည်းအဝေးပွဲမှာအသင်းဝင်နိုင်ငံကောင်ဆောင်တွေကတိုက်တွန်းသွားပါတယ်။သမရအဝင်းမြင့်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကလည်းကျခံဒေသရဲ့အခြေအနေအရရက်ကိုအာဆီယံထိပ်သီးအစည်းအဝေးပွဲမှာတင်ပြခဲ့ပါတယ်။အာဆီယံကောင်ဆောင်တွေကလည်းမြန်မာအစိုးရရဲ့ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုဆက်လက်အားပေးထောက်ခံကြောင်းပြောဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းကနေရဆွန့်ခွာထွက်ပြေးနေရတဲ့ပြည်သူပြည်သားတွေကိုခွဲခြားဆက်ဆံခြင်းမရှိဘဲလူသားချင်းစာနာမှုအထောက်အကူတွေပေးအပ်နေတဲ့အာဆီယံအဖွဲ့ရဲ့လူသားချင်းစာနာမှုအကူအညီပေးရေးစင်တာ AHA ရဲ့လုပ်ငန်းတွေကိုကြိုဆိုကြောင်းလဲအာဆီယံဥက္ကဋ္ဌရဲ့တောက်ကြားနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မြန်မာနိုင်ငံကတောဆင်ရိုင်းတွေကိုတပ်ပြီးလူတွေအတွက်စေဝါထုတ်ဖို့အရေးကုန်တွေခွာယူထားတဲ့စင်တွေတွေရဲ့ပုံတွေနဲ့ဗီဒီယိုတွေပါတဲ့အစီအကံစာတစ်ခုကိုဒီတင်ချေဆိုင် Elephant Family ဆိုတဲ့တော်ရိုင်းထင်းထင်းကြီးပရာဟိတအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ် Skinned the Growing Appetite for Asian Elephants လို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီအစီအကံစာကို၄နှစ်ကြာအချိန်ယူပြုစုထားတာပါခန္ဓာကိုယ်တစ်ခုလုံးအရေးကုန်ခွာထားတဲ့စင်တွေတွေကိုဗီဒီယိုတွေနဲ့တပ်ပုံတွေလျှို့ဝှက်ရိုက်ယူခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပြီးစင်အရေးကုန်တွေကိုလဝုအစင်တစားတွေလုပ်ဖို့အသုံးပြုနေကြတယ်လို့ဆိုပါတယ်တရုတ်ကုန်တယ်များပြားဟာအဲ့ဒီလဝုအစင်တစားတွေကိုလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေမှာတင်ရောင်းနေကြတယ်လို့လည်းပြောပါတယ်အဲ့ဒီပစ္စည်းတွေမှာတရုတ်ပြည်မှာပုံနှိပ်တဲ့အမှတ်တရစိတ်တွေတက်ထားပြီးတရုတ်ငွေနဲ့ဈေးနှုန်းသတ်မှတ်ထားသလိုမန်ဒရင်းဘာသာစကားနဲ့ရေးသားဖော်ပြပြီးအွန်လိုင်းမှာရောင်းနေကြတယ်လို့လည်း Elephant Family အဖွဲ့ကပြောပါတယ်မျိုးတုံးပြောက်ွယ်လူနီးတော်ရန်ဒရိစန်နဲ့အပင်များကုံတွယ်ရောင်းဝယ်ခြင်းဆိုင်ရာနိုင်ငံကာသဘောတူစာချုပ်အဖွဲ့ sites ကိုသူတို့အရင်တုန်းကတွေ့ရှိခဲ့တာတွေပေးပို့ခဲ့ပြီးတဲ့နောက်ပိုင်းမှာတော့ အခြေအနေဟာဆက်ပြီးဆိုးရွားနေစေတယ်လို့ Elephant Family အဖွဲ့ကပြောပါတယ်။နိုင်ငံတကာတိုင်ဝမ်အနေနဲ့အရေးယူလှုံ့ဆော်မှုမရှိဘူးဆိုရင်တော့အာရှဆင်တွေမျိုးတုံးပျောက်ကွယ်သွားနိုင်တယ်လို့လည်း Elephant Family အဖွဲ့ကသတိပေးထားပါတယ်။
စနေနေ့ကကစားတဲ့ Premier League ဘောလုံးပွဲတွေမှာ Crystal Palace က Leicester City ကိုအင်ဂျီမှာ5ဂိုးပြတ် Everton က Huddersfield ကိုအဝေးကွင်းမှာ2ဂိုးပြတ် West Brom က Newcastle ကိုအဝေးကွင်းမှာ2ဂိုးဂိုးမရှိ Southampton က Bournemouth ကိုအင်ဂျီမှာ2ဂိုးတကို Chelsea က Swansea City ကိုအဝေးကွင်းမှာ2ဂိုးဂိုးမရှိနဲ့အသေးသေးအနိုင်ရသွားပါတယ် Liverpool အသင်းဟာအင်ဂျီမှာ Stoke City ကိုအနိုင်မကန်နိုင်ပဲဂိုးမရှိတရေကျသွားပြီး Burnley အသင်းဟာလည်းအင်ဂျီမှာ Brighton ကိုဂိုးမရှိတရေကျသွားပါတယ်တနင်္ဂနွေနေ့မှာတော့ Man City က West Ham ကိုအဝေးကွင်းကန်ရမှာဖြစ်ပြီး Manchester United ကအင်္ဂွေမှာ Arsenal နဲ့ကန်ဖို့ရှိပါတယ်။အမတ်ပေးစရာမှာထိပ်ဆုံး5တင်းအဖြစ်ရပ်တည်နေကြတဲ့ထဲ Man City က34ပွဲကစားအမတ်90 Manchester က34ပွဲကစား84မှတ် Liverpool က36ပွဲကစား82မှတ် Tottenham က34ပွဲကစား68မှတ် Chelsea က35ပွဲကစား66မှတ်အတူတူရထားကြပါတယ်ရှင်။
ဒီနေ့နေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြသွားတာပါရှင်။အခုတော့ကျမတို့သတင်းလွှာကိုတင်ဆက်ပါပါ။အခုတော်ရရှင်တွေကိုတောင်းပန်ချင်တာကကျမတို့စပိုင်းဆိုင်ရာခြုံရဲမှုတွေရှိနေတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမထုတ်လွှင့်နိုင်တာကိုကြိုတင်သတိပေးတောင်းပန်အပ်ပါတယ်ရှင်။အခုတင်ဆက်မယ့်သတင်းလွှာကတော့ပင်လယ်ကွေ့ဒေသနိုင်ငံတွေကြားစိတ်ဝမ်းကွဲနေမှုဟာအကြမ်းဖက်မှုတိုက်ဖျက်ရေးကျိုးပတ်မှုကိုအားပျော့စေတယ်လို့ကြွမ်းကျင်သူတွေကသတိပေးနေကြကြောင်းမှာကွာတာနိုင်ငံနဲ့ထိတ်တိုက်ရင်ဆိုင်မှုဖြစ်နေကြတဲ့အတွက်လည်းအကြမ်းဖက်မှုအားပေးတယ်ဆိုတဲ့ကိစ္စဟာနိုင်ငံရေးအရရမရှာထိုးနှက်စရာဖြစ်နေတယ်လို့ဆိုပါတယ် VOA သတင်းတော့ Rico Hussein ပေးပို့တဲ့သတင်းဆောင်ပါကိုဦးကျော်စန္ဒကပြောပြမှာပါရှင်
အကြံဖက်မှုအတွက်ဗန္နာရေးထောက်ပံ့နေဆိုတာကိုတိုက်ဖြတ်ဖို့နိုင်ငံ50ယောဂကုသလေတွေကြာသူတွေနဲ့ကဆွေးနွေးနေကြချိန်မှာပဲပင်လယ်ကွေ့အာရဗ်နိုင်ငံတွေအကြပဋိပက္ခဖြစ်နေတဲ့အတွက်ဒါဟာထိရောက်နိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကထောက်ပြလိုက်ကြပါတယ်။ပါရီမှာနှစ်ရက်ကြာကျင်ပါခဲ့တဲ့ဆွေးနွေးပွဲမှာပင်လယ်ကွေ့နိုင်ငံတွေဟာအကြံဖက်မှုကိုဗန္နာရေးထောက်ပံ့နေလို့အပြန်အလှန်ဆွတ်ဆွဲနေကြရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လကပင်လယ်ကွေ့ပူပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အရဆိုဗာမြပြည်ထောင်စုဆာအုဒီအရေဗျာဘာရိန်းနဲ့အီဂျစ်တို့ကသူတို့လိုပဲအဖွဲ့ဝင်တနင်္ဂနွေဖြစ်တဲ့ကတားနိုင်ငံဟာအီရန်နဲ့ပေါင်းပြီးတော့ဒေတာတွင်းအစ္စလာမစ်တွေကိုထောက်ပံ့နေတယ်လို့ဆွဆွဲခဲ့ကြတာပါဒီပါရီစီယိုဝန်နဲ့တပြိုင်ညက်တည်းပြုတ်တဲ့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်အရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကကျန်းနာဝယ်တရက်မှာအရှေ့အလယ်ပိုင်းရေးရာကျွမ်းကျင်သူကက်သရင်းဘာနာကအခုလိုပြောကြားလိုက်ပါတယ်
အချင်းချင်းစိတ်ဝမ်းကွဲပြားမှုဟာအဖွဲ့ဝင်အားလုံးရင်ဆိုင်နေရတဲ့ပြဿနာတွေကိုလမ်းလွှဲသွားစေပါတယ်။ဒီစိတ်ဝမ်းကွဲမှုကြောင့်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့တခြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအနှောက်အယှက်မဖြစ်ရအောင်အမေရိကန်ကဆက်လက်လှုပ်ဆောင်တင်ပါတယ
်။အချင်းချင်းစိတ်ဝမ်းကွဲပြားမှုဟာအလွန်ဆိုးရွားတဲ့ဆွေးကြောင်းကိုပြောသားတာဖြစ်ပါတယ်။ပင်လယ်ကွေ့ဒေသနိုင်ငံပေါင်းတရာစင်ကျော်မှာအမေရိကန်စစ်ဘက်ကလူတွေထောင်ထဲရှိပြီးတော့ဆင်ကြပါတယ်။သူတို့ဟာအီရန်အော်ဇာရမမှုစံကျင်ရေးနဲ့အရေဗျကျွန်းဆွယ်ပေါ်မှာအယ်ကာအီဒါနဲ့အခြားအကြမ်းဖက်အုပ်စုတွေကိုတိုက်ခိုက်ဆန့်ကျင်နေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီဒေသဟာအကြမ်းဖက်သမားတွေအနေနဲ့သူတို့နဲ့သဘောထားတိုက်ဆိုင်တဲ့သူတွေစီကဒေါ်လာသန်းပေါင်းများစွာရရှိနိုင်တဲ့အကြမ်းဖက်ပြိုခင်ဖြစ်နေတယ်လို့အမေရိကန်အရာရှိတွေကဆိုနေကြပါတယ်။ကက်သရင်းဘူဝါကတော့ဒီအတွက်အဖြစ်တင်ရမယ့်နိုင်ငံဟာကတားတန်ငံနဲ့မဟုတ်ဘူး GCC အဖွဲ့ဝင်နိုင်ငံအားလုံးဖြစ်တယ်လို့ဆိုပါတယ်။အခုလိုကတားတန်နိုင်ငံတွေကိုပဲအဖြစ်တင်နေကြခြင်းအပြင်ကူဝေးနဲ့တကွာကျန်နိုင်ငံတွေကိုတိုက်သူတို့လုခွင့်ပေးထားရတယ်လို့လည်းဆိုပါတယ်။ဒီလိုပင်လယ်ကွေ့နိုင်ငံတွေအကြအငင်းပွားမှုအစားပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ်ကဆာအုဒီအရေဗျအပါအဝင်တခြားအာရဗ်နိုင်ငံတွေနဲ့ပေါင်းပြီးတော့ကတားနိုင်ငံကိုအကြမ်းဖက်မှုရံမငွေပေးသူအဖြစ်ဆုတ်ချနေခဲ့တာပါ။ဒီလိုဝိုင်းပယ်ခံရတဲ့အတွက်ကတားကိုအီရန်နဲ့ပုံမှန်နှိစက်သွားစေတယ်လို့ဘူဝါကဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပင်လယ်ကွေ့နိုင်ငံတွေဟာ TFTC လို့ခေါ်တဲ့အကြမ်းဖက်ငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးဌာနကိုမနစ်ကဗေလမှာဖွဲ့စည်းခဲ့ပြီးဒီလိုတိုက်ဖျက်နိုင်မှုအတွက်လိုအပ်တဲ့အထောက်ပံ့တွေစွန့်ရည်ပံ့ပိုးပေးခဲ့ပါတယ်။ အဲ့နောက် အမေရိကန် နဲ့ ကတာရုဟာ အကြမ်းဖက် ထောက်ပံ့ရေး တိုက်ဖျက်မှုကို အားပေးဖို့ MOU တရက်ကိုလည်းပဲ လက်မှတ်ရေးထိုးခဲ့ကြပါတယ် ဒီလို ပူးပေါင်းဆောင်ရွက်မှုတွေကြောင့် အမေရိကန် နဲ့ ပင်လယ်ကွေ့ ဒေသက နိုင်ငံတွေဟာ ISO Al-Qaeda တို့အပါအဝင် အကြမ်းဖက် အုပ်စုတွေကို ငွေကြေး ထောက်ပံ့တယ်လို့ သတ်မှတ်ခံရတဲ့ အဖွဲ့အစည်းတွေ ပုဂ္ဂလိကတွေ လုပ်ငန်းတွေ တော်များများကို တန်ခတ်အရေးယူမှုရှိခဲ့ပါတယ် ဒီလအစောပိုင်းကဆိုရင် သမ္မတ် ထရမ့် ဟာ ကတာနိုင်ငံ အကြီးအကဲ ရှိခ် တာမင် အယ်သနီ ကို အင်ဂျီရောမှာ လက်ခံပြီးတော့ အကြမ်းဖက် ထောက်ပံ့မှုကို တိုက်ဖျက်ရေးကို တက်ကြွစွာ လှုပ်ဆောင်သူဖြစ် ချီးကျူးခဲ့ပါတယ်
ကျွန်တော်တို့နဲ့မန္တလေးဆက်ဆက်နေတဲ့နိုင်ငံတွေအားလုံးက အကြမ်းဖက်မှု ငွေကြေးထောက်ပံ့နိုင်ရဆိုင်တော့ကျွန်တော်တို့တည်တည်ချာချာလုပ်နေပါတယ်ဒီလို ရဆိုင်တဲ့နိုင်ငံတွေထဲမှာ အာရဗ် သဘောများပြည်ထောင်စုနိုင်ငံ ဆော်ဒီအာရေဗျ ကာတာနဲ့ အခြားနိုင်ငံတွေ ပါဝင်ပါတယ် ဒါပေမဲ့ ထောက်ပံ့နေတဲ့နိုင်ငံတွေက အများကြီးပါ ဒါတွေကိုလည်း ရဆိုင်သွားအောင် ကျွန်တော်တို့လှုပ်ဆောင်နေပါတယ်
သို့တော်လည်းပဲ ပင်လယ်ကွေ့နိုင်ငံတွေအကြား ထိတ်တိုက်ရင်ဆိုင်မှုတွေရှိနေတဲ့အတွက် ဒီအတုံးမှုဟာ အလဟသဖြစ်သွားနိုင်တယ်လို့ ကျွမ်းကျင်သူတွေက American လွှတ်တော်မှတ်တွေကို သတိပေးခဲ့ကြပါတယ် အစီအစဉ်ချက်မှုဆန်ရင်အဖွဲ့ချုပ်က David Weinberg ကတော့ ဒီလိုပင်လယ်ကွေ့နိုင်ငံတွေအကြား အငင်းပွားမှုရှိနေတဲ့အတွက် အကြမ်းဖက်မှုအားပေးတဲ့ကိစ္စကိုနိုင်ငံရေးအရာထုနှက်ဖို့လှုပ်ဆောင်နေကြတယ်လို့ဆိုပါတယ် တချို့ကဆိုရင်
ပြန်ပတ်နိုင်ငံတွေကိုရမဲချပြီးဆွဆွဲနေကြတာဖြစ်ပါတယ်ကာတာကိုစန့်ကျင်တဲ့နိုင်ငံတွေမနစ်တုံးကထောက်ပြချင်ကြတာတဲ့အကြမ်းဖက်မှုထောက်ပံ့သူစင်ကိုအမေရိကန်ကပြန်လဲသုံးသပ်ပြီးအမှန်တကယ်ထောက်ပံ့နေပြီးဒီစီးရင်ထဲမှာမပါတဲ့သူတွေကိုပြစ်မှတ်ထားတန်ခတ်တင်ပါတယ်ဒါပြင်စီးရင်ထဲမှာပါနေတဲ့သူတချို့ဟာအမေရိကန်ရဲ့သတ်မှတ်ချက်နဲ့ကိုင်ညီမှုရှိမရှိဆိုတာကိုမကြည့
့ကျေးဇူးထူးတင်ပါတယ်။တနင်္ဂနွေနေ့နဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုကျွန်တော်တို့ဆက်လက်တင်ဆက်နေပါတယ်ရှင်။ဒီမနေ့နေ့ကင်ဗီယိုမြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်ဒီစီကနေထုတ်လွှင့်နေပါတယ်ရှင်။ကျမတို့စပိုင်းဆိုင်ရာထူးရင်းမှုတွေရှိနေတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးနိုင်တာကိုလည်းအထူးပဲတောင်းပန်အပ်ပါတယ်။အခုတော့ကျမတို့ဒီဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုပုံမှန်ထုတ်လွှင့်မှုစာကိုကျော်သိန်းနဲ့နန်းလောင်တို့ကပြောပြမှာပါ။ဒီတစ်ပတ်အတွက်စနစ်ဟောင်းအကျင့်ဟောင်းရဲ့စိုးရတဲ့အကျိုးဆက်တွေကိုရင်ဆိုင်ပြီးလုတ်ကင်နေရတဲ့ NLD အစိုးရဟာအိုမင်းရင့်ရော်လာတဲ့ခေါင်းဆောင်ပိုင်းပြဿနာနဲ့ရင်ဆိုင်နေရတဲ့အကြောင်းဥအောင်ခင်သုံးသပ်ထားတာကိုနန်းလောင်နဲ့ကိုကျော်သိန်းတို့ကနေတင်ဆက်မှာပါရှင်
။ဒေါ်ဆန်းစုကြည်ဩစတြေးလျကိုတွားရောက်ဆင်ကခရီးပတ်နဲ့တွေ့ဟောပြောပွဲအစီအစဉ်တစ်ခုကိုဖြတ်သိမ်းလိုက်ရပါတယ်။ဟောပြောပွဲလို့မဲ့မတ်လ20ရက်နေ့မှာဒေါ်စုမြန်မာပြည်ပြန်ရောက်သွားပါတယ်။မလ24ရက်နေ့ရောက်တော့ NLD ဗဟိုကော်မတီဝင်ဦးဝင်းထိန်ဩစတြေးလျကပြန်ရောက်လာပြီးသူထွက်စာတင်တာကိုဒေါ်စုလက်မခံလို့ပြန်လာရတာလို့ဆိုပါတယ်89နှစ်အရွယ်နိုင်ငံရေးသမားကအပယ်ငရဲကြမှာဆိုလို့ပါတီကထွက်ရတာလို့ဆိုတဲ့အတွက်နိုင်ငံရေးနဲ့အပယ်ငရဲဆက်ဆက်တဲ့သဘောဖြစ်နေပါတယ်အရာဝတီတိုင်းဝန်ကြီးချုပ်ယာရူးကတုတ်ထွက်သွားတဲ့ဦးမန်းကျော်နေလဲ86နှစ်ရှိပါပြီ NLD ပါတီရဲ့တကြီးရွယ်ဦးပြဿနာကိုမိမောင်းထိုးပြသလိုဖြစ်နေပါတယ
်။ NLD ပါတီဟာဒေါ်အောင်ဆန်းစုကြည်ကိုဗဟိုစုရဲ့အဖြစ်ထားပြီးတီထောင်တဲ့ပါတီဖြစ်လို့အသက်ကြီးလာတဲ့ကောင်းဆောင်ပိုင်းကိုဆက်ဆံရင်းမှာပြဿနာရှိလာပါတယ်။အစ်စ်အာနာရှင်ရဲ့ဖိနှိပ်မှုတန်းကိုနှစ်ပေါင်းများစွာခံခဲ့ရတာမို့ကောင်းဆောင်မွေးယူချိန်မရှိပါဘူး။စစ်ဘိုလ်ကြီးစိုးချိန်မှာနိုင်ငံရေးကောင်းဆောင်ပေါ်ထွက်ဖို့အခွင့်အလမ်းမရှိပါဘူး NLD ပါတီဟာတက်တန်းအနှစ်30မှာညီလာခံအတကြိမ်သာ2013မှာကျင်းပနိုင်ခဲ့ပါတယ် ဒုတိယညီလာခံကိုဒီနေ့ထဲကျင်းပမယ်လို့မျှော်လင့်ရပါတယ
်။ NLD ပါတီရဲ့ဗဟိုအလို့အမှုဆောင်ကော်မတီဝင်အများစုဟာ65နှစ်ကျော်နေပြီဖြစ်ပါတယ်။သမရသည့်ဦးဝင်းမြင့်နဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်မြင့်မောင်က66နှစ်၊ဒေါ်စန်းစုကြည်က82နှစ်၊ဦးဝင်းထိန်က89နှစ်ရှိပြီဖြစ်ပါတယ်။ဒေါ်စုကိုတစ္ဆာရှိတဲ့ဗဟိုကော်မတီဝင်တွေဟာဆုံးဖြတ်ချထားနိုင်သူမျိုးဆက်ဟောင်းတွေဖြစ်ပါတယ်။မျိုးဆက်သစ်ခေါင်းဆောင်တွေမရှိတဲ့အတွက်တက်ကြီးရုပ်တွေကိုပဲအမျိုးမျိုးလှည့်သုံးနေပုံရတယ်လို့စောင်းမရှင်ဂျွန်အဲမွန်ကမတ်လ28ရက်ထုတ် Wall Street Journal မှာရေးသားထားပါတယ်။မျိုးဆက်သစ်ခေါင်းဆောင်ပိုင်းကိုအချိန်ကြီးမွေးမထုတ်နိုင်ရင်နိုင်ငံရေးတိုက်ပွဲတွေဆက်လက်ဆင်နွှဲဖို့ခက်ခဲလာလိမ့်မယ်လို့ဆိုပါတယ်။ဦးဝင်းထိန်ဟာနှလုံးရောဂါရှိသူဖြစ်ပြီးအိတ်တဲ့အခါအောက်ဆီဂျင်ဘူးနဲ့အသက်ရှူနေရလို့ထွက်ခွင့်တောင်းတာဖြစ်ပါတယ်တဲ့။
အလုံးကနေနားချင်ပေမဲ့နားခွင့်မရတဲ့ဦးဝင်းထိန်ကိုကြည့်ပြီး NLD မှာကောင်းဆောင်ရှားပါနေပုံကိုဂျွန်အဲမွန်ကထောက်ပြပါတယ်။ဒါပေမဲ့ NLD ဦးအောင်ရှင်ကတော့လူငယ်ညီလာခံကျင်းပပြီးတော့ကောင်းဆောင်တစ်တွေမွေးထုတ်နိုင်ဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ NLD မှာလူငယ်တွေရှိပေမဲ့အပေါ်ပိုင်းရောက်ဖို့အလွန်နှေးကွေးတာကြောင့်ရည်ရွယ်ချက်မြင့်မားတဲ့လူငယ်တွေဟာအခြားနေရာဌာနတွေကိုကူပြောင်းကြတယ်လို့ဂျွန်အဲမွန်ကဆိုပါတယ်။တော်စုဟာသူ့ကိုရှင်နိုင်မဲ့လူကိုမလိုချင်တဲ့အတွက်ရှစ်လေးလုံးကောင်းဆောင်တွေကို NLD ကိုယ်စားလှယ်အဖြစ်2015ရွေးကောက်ပွဲမှာရှင်ပြိုင်ခွင့်မပေးတာလို့ဂျွန်အဲမွန်ကထောက်ပြပါတယ်။အသက်80ကျော်သမရကို60ကျော်နဲ့အစားထိုးနိုင်မဲ့ဒေါ်အောင်ဆန်းစုကြည်နေရာကိုဆက်ခံမဲ့သူမရှိဘဲဖြစ်နေပါတယ
်။ NLD အဖွဲ့ချုပ်မှာပါတီဝင်လူငယ်9000ကျော်ရှိပြီးဒီအထက်က9000ကျော်ကိုတာဝန်ပေးထားကြောင်းသိရပါတယ်။ဒုတိယချိန်မြောက် NLD လူငယ်ညီလာခံကိုမကြမီကနေပြည်တော်မှာကျင်းပပါတယ်။ညီလာခံတက်ရောက်တဲ့လူငယ်260ကျော်ဟာလာမယ့်2020ရွေးကောက်ပွဲအတွက်တွန်းအားတွေဖြစ်တဲ့လူပါတီကဘာပတိအဖွဲ့ဝင်ဦးဝင်းထိန်ကပြောကြားသိရပါတယ်။ဒါဟာအနှစ်30အတွင်းဒုတိယအကြိမ်ကျင်းပတဲ့လူငယ်ညီလာခံဖြစ်ပြီးပထမအကြိမ်ညီလာခံကို2013မှာကျင်းပပါတယ်။ NLD ပါတီကိုဝင်ရောက်သူတွေတိုးပွားနေစေဖြစ်ပါတယ်။ဒီဖော်ရီလာကကရားပြည်နယ်မှာပါတီဝင်ဖြစ်လာသူ2000ကျော်ရှိပါတယ်။ပါတီစည်းကမ်းထိန်းသိမ်းရေးမှာဦးဝင်းထိန်နေရာကိုဦးညံဝင်းကအစားထိုးဆောင်ပြနေပါတယ
်။တကယ်တော့2015ရွေးကောက်ပွဲမှာကိုစလဲနေရာ85ရခိုင်နှုန်းနိုင်ထားတဲ့ NLD ဟာလွှတ်တော်မှာအလွယ်တကူဥပဒေပြုပြီးတော့သမရနဲ့သူ့သမရကိုစိတ်ကြိုက်ခန့်နိုင်တဲ့အခြေအနေမှာရှိပါတယ်။အခြေခံဥပဒေကိုပြင်ဆင်မှသာစစ်တပ်ကိုစလဲရဲ့ထောက်ခံမှုလိုအပ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်ဧပြီလမှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာတော့ NLD ဟာ57ရခိုင်နှုန်းသာအနိုင်ရရှိတာတွေ့ရပါတယ်။ NLD အစိုးရကိုအယုံအကြည်နှဲပါလာတဲ့သဘောဖြစ်ပါတယ်။2020ရွေးကောက်ပွဲမှာလှူကြိုက်များတဲ့ရှစ်လေးလုံးပြည်သူ့ပါတီကိုဝင်ရောက်ရှင်ပြိုင်မှာမို့မဲဆန္ဒရှင်အတွက်ရွေးချယ်စရာနိုင်ငံရေးပါတီတွေကပုံများလာမှာဖြစ်ပါတယ
်။ NLD အစိုးရရဲ့ရည်မှန်းချက်ပန်းတိုင်တွေဖြစ်တဲ့ပြည်သူ့လူမှုစီးပွားရေးဘဝဒုတိယပြည်တွင်းငြိမ်းချမ်းရေးနဲ့အခြေခံဥပဒေပြင်ဆင်ရေးမှာဘယ်လောက်ခရီးရောက်တယ်ဆိုတာကိုပြည်သူကကြည့်ပါလိမ့်မယ်။နှစ်ပေါင်းများစွာပုံစံကျနေတဲ့အတွေးအမြင်နဲ့အလေးအထကိုပြုပြင်ကြောင်းလဲဖို့အထူးလိုအပ်နေတယ်လို့သမရသည့်ဦးဝင်းမြင့်ကပြောပါတယ်။စွမ်းဆောင်ရည်အားနည်းနေတော့မှစနေဟောင်းကဘျူရိုကရေစီရန်တရားလဲပတ်နေတော့မှု NLD ဝန်ကြီးတွေဟာခက်ခက်ခဲခဲရုန်းကန်လှုပ်ဆောင်နေရပုံကို VOA သတင်းတောက်ကမကြမီကပဲသတင်းပို့ထားပြီးဖြစ်ပါရယ်ခင်ဗျာ
နေငွေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ကျမတို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးမှာပါ။မွေးကင်းစကလေးငယ်တွေကိုပထမနှစ်နှစ်တာကာလကိုမိခင်တို့ကတိုက်ကြွေးမယ်ဆိုရင်နှစ်စဉ်အသက်9နှစ်အောက်ကလေးငယ် ရှစ်သိန်း2000ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်မယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့WHO ကပြောဆိုလိုက်ပါတယ်။ကမ္ဘာ့တဝန်ကျန်းမာရေးစောင့်ရှောက်မှုမှာမိခင်တို့ပိုးပြီးတိုက်တွေးလာရေးညှင့်တင်ဖို့ရည်ရွယ်ပြီးအဆင့်ဆယ်ခုပါလမ်းညွှန်ချက်တစ်ခုကို WHOနဲ့ကုလသမဂ္ဂကလေးငယ်ရန်ပုံငွေအဖွဲ့UNICEFတို့ကမွေးဖွားပြီးကစားမိခင်တွေမိခင်တို့တိုက်တွေးရေးကိုအားပေးတဲ့အစီအစဉ်ဖြစ်တဲ့ကလေးငယ်တွေအတွက်ဆေးရုံအစီအစဉ်ကိုထောင်900ကျပ်တခုနှစ်မှာဦးစီးဆောင်ရွက်ခဲ့ပါတယ်။ရာနှုန်းပြည့်အောင်မြင်ဖို့ရည်ရွယ်ချက်နဲ့ဆေးရုံတွေအားလုံးမှာကလေးငယ်တွေကိုပြုစုစောင့်ရှောက်တဲ့နေရာမှာမိခင်တို့တိုက်တွေးမှုကစံနှုန်းတစ်ခုဖြစ်လာမဲ့ ို့ပြုစုစောင့်ရှောက်တင်တယ်ဆိုတာကိုအခုအဆင့်10ခုပါလမ်းညွှန်ချက်ကအကြံပြုထားတာဖြစ်တယ်လို့ WHO ရဲ့ဖွံ့ဖြိုးကြမ်းမာရေးအတွက်အာဟာရဆိုင်ရာဌာနကတာဝန်ရှိသူလော်ရင်ဂရူမာစထရွန်ကပြောပါတယ
်မွေးမွေးပြီးချင်းမှာပဲမိခင်နဲ့ကလေးကိုအစာချင်းထိထားဖို့မွေးပြီးမိနစ်ပိုင်းအတွင်းမှာပဲမိခင်တို့စားတိုက်ဖို့လိုတဲ့ကိစ္စမျိုးတွေကိုအဓိကထားပြီးဖော်ပြထားပါတယ်။ကျန်းမာရေးရတခြားအကြောင်းမရှိဘဲနဲ့မိခင်တို့အစားထိုးနှုတ်မှုတွေကိုမသုံးဖို့လက်ညွှန်ထားပါတယ်။ရည်ညွှန်းချက်10ခုအနက်ထူးခြားတဲ့အချက်ကတော့ကလေးငယ်တွေအားလုံးအတွက်ဖြစ်ပါတယ်။အခုအဆင့်10ခုရဲ့အဓိကလက်ညွှန်ချက်အတိုင်းလက်မရှိဘဲမွေးလာတဲ့ကလေးတွေ၊ပေါင်ချိန်မပြည့်ဘဲမွေးလာတဲ့ကလေးတွေ၊မကျန်းမာတဲ့ကလေးတွေအတွက်လည်းပြုစုနိုင်ပါတယ်။
ကဘာတဝမ်းလုံးမှာအသက်6လအောက်ကလေးငယ်အားလုံးရဲ့40ရာခိုင်နှုန်းသာမိခင်တို့တိုက်တွန်းနေတာဖြစ်တယ်လို့ Grandma Strong ကတိခတ်ပါရှင် Grandma Strong ကပြောပါတယ်အာဖရိကတိုက်မှာကလေးငယ်တွေအတွက်အထူးဆေးရုံက400ရာခိုင်နှုန်းသာရှိတယ်လို့လည်း VOA ကပြောပါတယ်မိခင်တို့တိုက်တွန်းခြင်းရဲ့အကျိုးမြတ်တွေကိုသိရှိစေမဲ့လမ်းညွှန်ချက်တွေကိုအမျိုးသမီးတွေလက်လန်းမမီဖြစ်နေမဲ့အရေးကိုစိုးရိမ်ရတယ်လို့လည်းသူကအခုလိုပြောပါတယ်
မိခင်တို့တိုက်ပြမှုမရှိတဲ့အတွက်ကြောင့်မွေးကင်းစားကလေးငယ်သေဆုံးမှုများပြားနေရတဲ့ဆရာကိုကျွန်တော်အနေနဲ့အပြည့်အဝလက်ခံယူကြည့်ထားပါရယ်မွေးကင်းစားကလေးငယ်သေဆုံးမှုနှုန်းထားဟာကြာစင်းမလာပဲကလေးငယ်သေဆုံးမှုနှုန်းထားနီးပါးအချိန်အဟုန်နဲ့တိုးလာနေတာကိုတွေ့ရပါရယ
်မိခင်တို့တိုက်တွေးခြင်းကအကျိုးမြတ်များစွာရှိတယ်လို့ကျန်းမာရေးပညာရှင်တွေကလည်းပြောဆိုကြပါရယ်မိခင်တို့တိုက်တွေးတာကြောင့်မွေးကင်းစားကလေးငယ်တွေမှာကူးစက်ယောဂါတွေကိုကာကွယ်ပေးနိုင်ပြီးတည်ဆုံးမှုနှုန်းကိုရှော့ချပေးနိုင်တယ်လို့လည်းပြောဆိုကြပါရယ်ကလေးငယ်တွေမှန်ညံကောင်းပြီးကျောင်းပျော်တွေဖြစ်စေမယ်ကလေးငယ်ဘဝမှာမိခင်တို့တိုက်တွေးခဲ့တဲ့ကလေးငယ်တွေနဲ့ဆယ်ကျော်သက်တွေမှာအဝလွန်လာလေနဲသွားတဲ့သဘောတွေ့ရတယ်လို့လည်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါရယ်မိခင်တို့တိုက်တွေးတဲ့မိခင်တွေမှာရင်သားကင်ဆာဖြစ်နိုင်တဲ့အန္တရာယ်ကိုလည်းရှော့ချနိုင်တယ်လို့လည်းပြောဆိုကြပါရယ်ရှင်တနင်္ဂနွေနေ့နဲ့ကင်ဗီယိုမြန်မာပိုင်းစီစဉ်နေကိုတင်ဆက်နေပါရယ်ကျမတို့စပိုင်းဆိုင်ရာချွေးမှုတွေရှိတဲ့အတွက်ပုံမှန်ထုတ်လင့်နေကြအစီအစဉ်တွေကိုမထုတ်လင့်နိုင်တာကိုလည်းတောင်းပန်ပါရယ်ရှင် ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ကျမတို့အခုဒီကနေ့ညမှာတင်ဆက်မဲ့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုကျမတို့အခုကြိုတင်မိတ်ဆက်မှာပါ။ဒီတပတ်အတွက်မြန်မာမီဒီယာလွတ်လပ်ခွင့်ခုထက်ပိုအဆင့်မြင့်လာဖို့ရှိသလားဆိုတဲ့သုံးသက်ထားတဲ့ဆောင်းပါးကိုကိုကျော်ကျော်သိန်းနဲ့နန်းလောင်ကြီးပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နေစည်းမချသတင်းတောက်များအဖွဲ့ RSF ရဲ့2018ခုနှစ်အတွက်ကမ္ဘာမီဒီယာလွတ်လပ်ခွင့်အညွှန်းဂိတ်မှာမြန်မာနိုင်ငံကိုအဆင့်139မှာတက်မှတ်လိုက်ပါတယ်။ဒီကတဲ့နှစ်ကမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းဂိတ်ဟာ131ရှိခဲ့တာမို့အဆင့်6ဆင့်ကျဆင်းသွားတယ်ဆိုတဲ့သဘောပါ။ပုံမှန်အဖြစ်ကြည့်ရင်တိုင်းပြည်ကိုဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းတည်ထောင်မယ်လို့ပြောဆိုထားတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့လက်ထက်မှာတစ်နှစ်အတွင်းအခုလိုမီဒီယာလွတ်လပ်ခွင့်ကျဆင်းသွားတာဟာအံ့ဩဖို့ကောင်းနေပါတယ်။ဒါပေမဲ့ဒီတက်တနာမှာနောက်ွယ်ကအကျိုးအကြောင်းအများကြီးရှိနေပါတယ်။မြမမီဒီယာလွတ်လပ်ခွင့်ဘာကြောင့်ကျဆင်းသွားရသလဲ။နောင်လာမယ့်အချိန်တွေမှာရောမီဒီယာလွတ်လပ်ခွင့်ဒီထက်တိုးတက်လာနိုင်အောင်မလားဆိုတာအခုတစ်ပတ်လေ့လာတင်ပြသွားပါမယ
်။ RSF ရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းအကိန်းကိုပြန်ကြည့်ရင်2015ခုနှစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကအဆင့်143ရှိရာကနေ NLD အစိုးရလက်ထက်2016ခုနှစ်မှာအဆင့်133ဖြစ်လာပါတယ်။တနည်းအတွင်းအဆင့်12ဆင့်လောက်တက်လာတာမို့မီဒီယာလွတ်လပ်ခွင့်အတွက်အတော်လေးအားတက်စရာပါ။ဒါပေမဲ့2019ခုနှစ်အတွက်အညွန်ကိန်းမှာတော့အဆင့်139အထိပြန်ကျသွားတာမို့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိုးရင်စရာအခြေအနေကိုပြန်ဖြစ်လာသလိုအခြားသောဒီမိုကရေစီရေးနဲ့တိုင်းပြည်တည်ဆောက်ရေးအတွက်လည်းစိုးရင်စရာပါဒါပေမဲ့အာဆီယံအပါအဝင်အင်းနီချင်းတရုတ်အိန္ဒိယနိုင်ငံတွေနဲ့နိုင်ရှင်လာရင်တော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံကလားအဆင့်124နဲ့133ရှိနေပြီးမြန်မာထက်မီဒီယာလွတ်လပ်ခွင့်ပိုရနေတာတွေ့ရပါတယ်ကျန်နိုင်ငံတွေအားလုံးဟာမြန်မာထက်မီဒီယာလွတ်လပ်ခွင့်နဲ့ပါနေတာမို့ကျင့်တတ်မယ်ဆိုရင်လည်းကျင့်တတ်နိုင်လောက်သေးတယ်လို့ဆိုနိုင်ပါတယ်
။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကျဆင်းသွားရတာနဲ့ပတ်သက်ပြီး RSF ဘက်ကမှတ်ချက်ပေးတာကတော့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားအဲဒါကိုတမတော်နဲ့လူကျွေးရေးဘက်ကပြန်နှိမ်နှင်းပြီးတဲ့နောက်မွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်တွေရဲ့ဆွဆွဲချက်မှာမြန်မာလူကျွေးရေးအဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်တဲ့ကြေတနာတွေအများကြီးရှိနေတယ်ဆိုပေမဲ့မှုကင်းဖြစ်ပေါ်ခဲ့တဲ့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုမီဒီယာတွေလွတ်လွတ်လပ်လပ်သွားရောက်တင်ရှားယူခွင့်မရှိတဲ့ကိစ္စသတင်းမီဒီယာသမားတွေကိုတပ်မတော်ဘက်ကအရေးယူမှုဆိုင်ရာကိစ္စအခုနောက်ဆုံးရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကိစ္စစတဲ့ကြေတနာတွေကြောင်းလို့ဆိုပါတယ်ဒါ့အပြင်အခြားကြေတနာတွေလည်းရှိနေပါသေးတယ်
NLD အစိုးရလက်ထက်မီဒီယာလွတ်လပ်ခွင့်မျှော်မှန်းသလောက်မတိုးတက်ခဲ့တဲ့အဓိကပြဿနာကတော့တောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့လွတ်တော်နဲ့ပါတီအားလုံးကမီဒီယာတွေအပေါ်ယုံကြည်မှုတိတ်မရှိတဲ့ကိစ္စကနေမြင်ပြခံပါတယ်။အထူးသဖြင့်တောင်ဆန်းစုကြည်ကိုယ်တိုင်မြန်မာမီဒီယာတွေကိုအဆင့်အတန်းတစုံတရာရှိတယ်လို့သိပြီးယူဆဖို့မပေါ်ပါဘူး။မီဒီယာတွေကိုလက်ရှိအခြေအနေထက်လွတ်လပ်ခွင့်ပိုပေးလိုက်ရင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်တမရော်နဲ့ဆက်ဆံရေးမှာအဖို့အထစ်တွေဖြစ်လာနိုင်တဲ့အထူးသဖြင့်အရင်တမရဦးသိန်းစိန်အစိုးရလက်ထက်ကလို့အစိုးရကိုအကြီးအကျယ်ဝေဖန်တာမျိုးတွေပေါပေါလာနိုင်တယ်လို့ထင်မြင်နေကြပုံရပါတယ်
။ဒါကြောင့်လဲဗီဒီယိုနဲ့ရုပ်တံထုတ်လွှင့်ခွင့်ဆိုင်ရာအတီးပြုပြီးသားဥပဒေဟောင်းကိုအသက်မသွင်းရုံမကပြင်ဆင်ဖို့ဆိုတော့ကိုလည်းအချိန်ဆွဲထားတာတွေ့နိုင်ပါတယ်။ဒီအတွက်လွတ်လပ်တဲ့ပုဂ္ဂလိကဗီဒီယိုနဲ့ရုပ်တံလွှင့်မီဒီယာတွေတီထောင်ခွင့်မရသေးတာဒီကနေ့အချိန်ထိပါပဲ။အလားတူအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကတည်းကရေးဆွဲခဲ့တဲ့ Right to Information Law လို့ခေါ်တဲ့သတင်းသိပိုင်ခွင့်ဥပဒေလိုမျိုးဟာလေအစိုးရတက်တန်းနှစ်နှစ်ကျော်လာသည့်အထိလွတ်တော်တဲ့ရောင်းမလာနိုင်သေးပါဘူး။ဒါကြောင့်လေအစိုးရဝန်ကြီးဌာနတွေဟာသတင်းတွေကိုထုတ်ပြန်ခြင်းထုတ်ပြန်မယ်မထုတ်ပြန်ဘဲလည်းနေနိုင်တယ်။မိမြန်လာတာတွေကိုလည်းဖြေခြင်းရင်ဖြေမယ်မဖြေခြင်းလည်းရတယ်။သတင်းထင်ကြံထားလေဘာပြဿနာမှမရှိဘူးဆိုတဲ့အခြေအနေမျိုးရှိနေစေဖြစ်တာတွေ့နိုင်ပါတယ်။
မီဒီယာလွတ်လပ်ခွင့်ကျဆင်းသွားတဲ့စီမံနောက်ထပ်ပြဿနာရှိသူကတော့တက်မတော်ဖက်ကပါပုံမှန်အားဖြင့်သတင်းမီဒီယာတွေဟာတက်မတော်ဖက်ကသတင်းရယူနိုင်ခြင်းမရှိပါဘူးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံ Facebook စာမျက်နှာလိုမျိုးကနေထုတ်ပြန်ပေးသမျှကို၃ရင်၃မ၃ရင်တခြားအတီးပြုမေးမြန်းစရာနေရာမရှိနိုင်ပါဘူးတက်မတော်ဟာလက်နက်ကင်တိုင်းရင်းသားအဖွဲ့တွေစီသတင်းသွားယူပြီးပြန်လာတဲ့မီဒီယာသမားတွေကိုဖမ်းဆီးရုံးတင်ခဲ့ဖို့လို့တယောစာဖော်ပြတဲ့ဂျာနယ်အက်ဒီတာချုပ်ကိုလည်းဖမ်းဆီးရုံးတင်တာမျိုးလုပ်ခဲ့ဖူးပါတယ်အခုနောက်ဆုံး writer သတင်းထောက်နှစ်ယောက်ကိုဖမ်းဆီးရုံးတင်တာဟာလဲတက်မတော်စစ်ဘိုလ်ချုပ်တယောက်ဦးဆောင်တဲ့ပြည်ထရေးဝန်ကြီးဌာနကပါတိထက်ပို့ဆိုတာကတော့ရှီခိုင်ပြည်နယ်မြောက်ပိုင်းသတင်းသွားယူရေးကိစ္စပါ
နိုင်ငံတကာဝေဖန်ချက်များလွန်လို့အန်ဒီအစိုးရဟာအဲ့ဒီဒေသကိုတည်နှောက်တွေပလောက်တွားခွင့်ပြုလို့သည့်ဖြစ်စေတမ်ရော်နဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကသဘောမတူသမျှဘယ်နေရာကမှအစီလိုခွင့်မရှိပါဘူး။လက်ရှိပြည်ညာရေးဝန်ကြီးဌာနကစီစဉ်နေတဲ့တည်ရင်ရယူရခီးစဉ်အလုံးဟာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်မြူချက်အောက်မှာပဲတွာလာနေကြရမျိုးပါ။မီဒီယာလူလက်ခွင့်နဲ့ပတ်သက် အရေးအချင်းမဲမှုတွေနဲ့ပြည့်နှက်နေတဲ့အဲ့ဒီဇန်တရားကအရာထမ်းအများစုဟာထုတ်ပြန်တဲ့တဲ့တင်အချက်လက်တွေကိုထုတ်ပြန်ပေးလို့စိတ်မရှိကြပါဘူး။မီဒီယာတွေကိုတဲ့တင်ပေးလို့စိတ်မရှိကြပါဘူး။တဲ့တင်အချက်လက်တွေထုတ်ပြန်နေဖြစ်စေမထုတ်ပြန်နေဖြစ်စေတဲ့တင်ရှင်သားတွေရဲ့မေးမြန်းတာကိုဖြေကြားသည်ဖြစ်စေမဖြေကြားသည်ဖြစ်စေဥပဒေကြောင့်ရဝန်ထမ်းစီးနေကြဘာမှပြဿနာမရှိတာမို့
တဲ့မောင်ချပြီးနေမြေနေနိုင်နေကြတာဖြစ်ပါတယ်။အားလုံးကိုခြုံငုံတုံးသက်ကြည့်လိုက်ရင်မီဒီယာလွတ်လပ်ခွင့်တိုးတက်လာဖို့အတွက်တာဝန်အရှိဆုံးဟာဒေါအောင်ဆန်းစုကြည်, NLD
ဒီနေ့မနေ့ကခင်ပြည့်ရေမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့ဒီကနေ့မနေ့အစီအစဉ်မှာစပိုင်းဆိုင်ရာချွေးမှုတွေရှိနေတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တွေမတင်ဆက်နိုင်တာကိုလည်းအထူးပဲအနုအညွတ်တောင်းပန်အပ်ပါတယ်ရှင်။အခုတော့ကျမတို့အစီအစဉ်တွေကိုဆက်လက်တင်ဆက်မှာဆိုတော့အန်ကေဟုတ်ကဲ့အန်ကေဦးကျော်စံသားကလည်းကျမတို့အခုစတူဒီယိုဒိုက်ရိုက်ထုတ ီတုံးသက်ချက်အစီအစဉ်မှာပြောမယ့်အကြောင်းအရာကိုလည်းကျမတို့သောရရှင်တွေကိုမိတ်ဆက်ပေးပါအောင်ရှင်
ဟုတ်မင်းကြီးဒီကြောင်းရာကတော့အခုမြန်မာပြည်မှာတိုက်ခေစားနေတဲ့သတင်းလူလာခွင့်ကိစ္စဖြစ်ပါတယ်ဆိုတော့ကဦးစီဒီအောင်မြင်ပြောသွားတာနဲ့ဆက်ဆက်ပြီးပြောရင်ရမယ်ထင်ပါတယ်ကျွန်တော်စီစဉ်ထားတာကတော့အဲ့ဒီသတင်းလူလာခွင့်မြန်မာနိုင်ငံကိုအစင်တန်းသတ်မှတ်တဲ့ RSF ပေါ့ဒါနေစီမချသတင်းတောင်များအဖွဲ့ရဲ့အာရှရေးရညွှန်ကြားမှုဒန်နီယယ်ဘတ်စတတ်နဲ့အင်တာဗျူးလုပ်ထားတာဖြစ်ပါတယ်သူကပဲရစ်မှာနေတယ်အဓိကကျွန်တော်ကဘာတွေမေးတယ်ဆိုတော့ဘယ်လို criteria တွေဘယ်လို standard တွေနဲ့သတ်မှတ်တယ်လဲမြန်မာနိုင်ငံသတင်းလူလာခွင့်ကိုနောက်ပြီးတော့အဲ့ standard ကဓမ္မတိုက်ခံကြရလားခင်ဗျားတို့စံကိုရွေးတဲ့နေရာမှာသူကတော့ကဘာကျော်ကဘာမှာရှိသိထင်ရှားတဲ့ပညာရှင်တွေပေါ့လေလူပေါင်းလူတွေနဲ့သူတို့တိုင်ပင်ပြီးတော့ဘာတွေနဲ့သတ်မှတ်တဲ့နေဆိုပြီးရွေးထားတာဖြစ်ပါတယ်သူတို့ရဲ့ဆန္ဒဆွဲဘာညာဘာမှမရှိဘူးပေါ့လေဆိုတော့ဒါတကဘာလုံးတိုင်းတန်နဲ့သတ်မှတ်လို့စင့်တော်သလားဒေသလိုက်နိုင်ငံလိုက်ခေါ်ရမလို့သိမှုလားဆိုတာကိုလည်းပဲအဓိကဆွေးနွေးထားပါတယ်အဲ့ဒီမှာနောက်တစ်ခုကမြန်မာနိုင်ငံကဒီမိုကရေစီဖော်ဆောင်ခါလာနိုင်ငံဆိုတော့ဒီမိုကရေစီရင့်ကျက်တာမရင့်ကျက်တာတော့ဆိုင်သလားဆိုတော့လေကျွန်တော်ကမေးရတဲ့ပါပါတယ်အထူးသဖြင့်အိန္ဒိယဆိုရင်ကမ္ဘာမှာအကြီးဆုံး greatest democracy in the world လို့ပြောနေတဲ့အတိုင်းကြီးဖြစ်တယ်အဲ့ဒီ level သတင်းလွှတ်ခွင့်အင်တန်ကြာဆင်းသွားရစီသူတို့ဝေဖန်ကြီးခံထားရဲဆိုတော့အစီအစဉ်တင်ပြမှာတော့အစီအစဉ်ဖြစ်ပါတယ်အဲ့ဒါဗုဒ္ဓဦးလေးကြရင်သရရှင်လေးအစီအစဉ်ကြည့်ကြပါလိမ့်မယ်
ဟုတ်ကဲ့ဒီတော့တွေ့မှာပဲဒီ RSF တို့ဒီသတင်းဒီကမ္ဘာသတင်းမီဒီယာအဖွဲ့အစည်းဒီကနေပြီးတော့မြန်မာနိုင်ငံမှာဒီသတင်းကြဆင်းမှုဟာတမိုင်းတင်လောက်အောင်ကိုတော်တော်လေးကြဆင်းသွားတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်ဒီပေါ်မှာအန်ကဲရဲ့အမြင်ရောဘယ်လိုရှိလဲရှင်
အာ ဥသိန်းစင်ဥသိန်းစင်သမနာဥသိန်းစင်ကတူတဲမှုရှိခဲ့ပြီးအခုကြရပြောတာအဲ့ဒါကိုလည်းဒုကကျွန်တော်ကမေးထားတယ်ဘာလို့ဥသိန်းစင်မတိုင်ခင်ကဆီအာနာရှင်စနစ်လေအဲ့ဒီစနစ်ကတော့သူကမိုင်းနပ်ကနေတက်ရတယ်ဆိုတော့နည်းနည်းရှင်းလိုက်တော့ဥသိန်းစင်ကလည်းဟုတ်တော့လို့ရှိသွားတယ်ဒါပေမဲ့အခုအန်အဒီအစောတက်လာတဲ့အခါဥသိန်းစင်လက်ထက်ကနေပြန်ပြီးရှင်တော့ရှင်းနေနေပြီးသားနဲ့ပြန်ရှင်တဲ la ngaya ana o sin kho ya gaung la su de mana ne ana mana ne pik pin na si me thru o sin kho ya su lo abu ja raw myama nanga ma phit ne ka ja tadin lo la khwin pe lai yin belo phit taw mla yung ji mu mu si bo di gwa atwe jong mu si de ya de jang tadin lo la khwin a paw ma myama so ya taw win si du de ana ba ne a pi wa yung ji mu mu si de bu lo tin ma de adika ya jong phit ba le
de chu thong da chat de ma le di myama tadin lo la khwin ma di myama tat maro ye akhan kana bo no thru ga set pi lo jisou tha mu shi de thru ye osa ana hlwa mu tha mu shi de paw ma ayata asoya athu taphin di nld asoya ni byo ma jaw lwa nai bo le di tu thauk pya de chat de le shi de di paw ma di tat maro ye di tadin lo la khwin bai sai ya pai pin kan tat mu ri so de thong da chat di paw ma yo angay ye tabor tha blu shi le shin
a la man ma de athu taphin tat maro ga su ru si da shin tai pi ye lung jong ye su ru si da shin ka kwe tha ga phit de ta khu khu phit twa yin su ru tawun shi de su ru lou ya mae su byo thru ai lo thin ni ya တကယ်တမ်းပညာရှင်တွေကအဲ့ဒါဟာမဟုတ်ဘူးလို့ပြောတယ်။ဆိုဒါပေမဲ့နိုင်ငံရေးမှာကလေ reality ဆိုတာက perception ပေါ့သူတို့ရဲ့ perception နဲ့သူတို့အဲ့လိုထင်မြင်ယူဆနေကြတယ်။တခါတည်းနိုင်ငံရေးဆိုတာထင်မြင်ယူဆခြင်းနဲ့ perception နဲ့လုံးမရတာဖြစ်တယ်။တကယ်လက်တွေ့မှာဖြစ်မနေဘူးနဲ့။ဆိုတော့တက်မတော်မှာလည်းပဲအဲ့ယူဆအဲ့အမြင်ကသူတို့ဆီမှာစွဲနေတယ်။ဗမာပြည်လွတ်လပ်ရေးရပြီဗိုလ်ချုပ်နေဝင်အနာစိတ်ငရေကဟာငါတို့ကတင်မှရမယ်ဆိုတာအခုနောက်ပေါက်စိတ်ပေါ်တော့တောက်ချက်စင်လာခဲ့တာအကုန်လုံးဒီတိုင်းယူနေကြတယ်ဆိုတော့မှန်ပြီဖြစ်တယ်မှန်ပြီဖြစ်တယ်သူကဒီလိုလုံးရမယ်ဆိုယုံကြည်မှုနဲ့ဆက်လုံးမရတော့ဒါလည်းမှန်တဲ့ကိစ္စပြောမှာဖြစ်ပါ
ဟုတ်ကဲ့နောက်ဆုံးကတော့ဒီအခုပြပမီဒီယာတွေရဲ့အခန့်ကဏ္ဍပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြပမီဒီယာတွေတင်ဆက်နေတာအပိုင်းမှာလည်းဟိုမှန်မှန်ကန်မှုတွေရှိတဲ့အထူးသဖြင့်ဒီဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းအထင်လွဲမှားမှုတွေရှိတယ်ဆိုပြီးတော့သူနဲ့ဟိုတွေ့ဆုံခဲ့တဲ့လူတွေတုံ့တက်မှုတွေလည်းရှိတယ်အဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြပကဖော်ပြနေတဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍအပေါ်မှာရောအငယ်အမြင်ဘယ်လိုရှိလဲရှင
်သတင်းမီဒီယာအားလုံးကတော့ပြောလို့မရဘူးဒါပေမဲ့တချို့တချို့ကတော့ပြောရမယ်အဲ့ဒီအမှန်တချို့ကလည်းပဲလုံအောင်မှန်မှန်ကန်ကန်ရေးတဲ့ဟာလေးရှိတယ်ကျွန်တော်တို့လည်းပဲနေတိုင်းဒီမြန်မာနိုင်ငံအကြောင်းရေးတဲ့ကမ္ဘာမီဒီယာတွေကဟာတွေထုတ်လုပ်ပြီးတင်ပြနေကြတာပဲမှန်ရင်လည်းအခုဆိုရင်အဲ့ဒါကိုဒီမှာတင်ဆက်နေရလုပ်နေရတယ်ဆိုတော့အဲ့မှာတွေးလိုက်မယ်တချို့ဟာတွေကတော့သူတို့ဘယ်မှလဲမှန်မှန်ကန်ကန်ရေးတယ်တချို့ကတော့တစ်ဖက်ကိုတင်တယ်နောက်တစ်ဖက်ကလည်းဟိုဘက်ကိုတင်တယ်ဆိုတော့ဘက်ကဟိုမြန်မာဘက်ကိုစိတ်ပင်ပြီးရေးတဲ့ဘက်လည်းရှိတယ်တခါသက်သက်နဲ့မြန်မာဘက်ကိုနှိမ်ပြီးတော့ပုတ်ခတ်ပြီးတော့ရေးကျင်တဲ့ဖွဲ့လည်းရှိတယ်ဂျာနေပြီးတော့ရေးတဲ့သတင်းတွေလည်းရှိပါတယ်ဆိုတော့အဲ့ဒါကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်ဆိုင်မကြီးဟောင်းဘယ်သူလဲအဲ့ဒါဒေးဗစ်မစ်ရှယ်ကလည်းပဲသူပြောဘူးတယ်ဘယ်သူကနာမည်နဲ့ကိုဖော်ပြတာဘယ်သူရဲ့ရေးသားချက်စိတ်ကောင်းတဲ့ပညာဆိုတော့အဲ့ဒီနိုင်ငံတကာသတင်းမီဒီယာအလုံးကိုတပြင်းကြီးလေးသတ်မှတ်လို့မရဘူးလို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအင်ကယ်ဦးချောစန္ဒာကြီးအကဲလာမယ့်ဗုဒ္ဓဘုရားညအစီအစဉ်မှာတင်ဆက်မယ့်မြမရေးတုံးသက်ချက်ဦးချောစန္ဒာရဲ့အစီအစဉ်မှာတော့အပြည့်စုံနားဆင်ရမှာပါလို့ကြိုတင်ပြီးတော့အတိပေးပါရစေရှင်မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်။ကျမတို့ဒီကနေ့မနေ့အစီအစဉ်အတွက်စပိုင်းဆိုင်ရာချွေးရမှုတွေရှိနေတာကြောင့်ပုံမှန်တင်ဆက်နေကြအစီအစဉ်တွေကိုမထုတ်လွှင့်နိုင်တဲ့အပေါ်မှာလည်းသောရရှင်တွေကိုအနုညွတ်တောင်းပန်ပါရရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုကျမတို့ဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မနေ့ပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီတခါညနေပိုင်းအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိညပိုင်းအစီအစဉ်ကိုတော့ည9နာရီကနေ10နာရီထိထုတ်လွှင့်နေပါတယ်။တခါ မနက်ပိုင်းစီစဉ်တွေကိုမနက်၈နာရီနဲ့ညပိုင်း၁၀နာရီမှလည်းကျမတို့တကြိမ်စီပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်ဆက်နေပါတယ်ကျွန်တော်တို့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ပေးကြပါတယ်။နှွေးထွေးတဲ့ရာသီလှပတဲ့သမုတ်တရားနဲ့ညဘက်တွေမှာစီကားတာကြောင့်ဖလော်ရီဒါပြည်နယ်ကမိုင်ယာမီမြို့ဟာအရှိဥရောပသားတွေအတွက်လာရောက်လည်ပတ်ဖို့ဆွဲဆောင်မှုရှိတဲ့မြို့တစ်မြို့ဖြစ်လာပါတယ်။ဒါပေမဲ့လည်းအခုခါမှာတော့လည်ပတ်ချင်စရာကောင်းတဲ့မြို့တစ်မြို့ဆိုတာထက်ရုရှားနဲ့ယူကရိန်းနိုင်ငံသားတွေဟာသူတို့ကလေးတွေအမေရိကန်နိုင်ငံသားဖြစ်လာနိုင်ဖို့အတွက်မိုင်ယာမီမှာလာပြီးတော့ကလေးမွေးဖွားနေကြတဲ့အကြောင်းကိုကိုကျော်ကျော်သိန်းနဲ့နန်းလောင်သူကပြောပြပါအောင်ရှင်။
ကောင်းပါပြီခင်ဗျာ။စင်ညာပပူဗာဟာရုရှားနိုင်ငံဗလာဒီဗိုစတော့ကနေမိုင်ယာမီကိုလာရောက်လည်ပတ်သူပါ။ဒါပေမဲ့လည်းအလေသက်သက်ဆိုတာထက်သူ့ရဲ့သမီးထိုင်ဆီယာကိုမွေးဖွားဖို့အတွက်ခင်ပွန်းဖြစ်သူနဲ့အတူလာရောက်တာပါ
။အမေရိကမှာကလေးလာမွေးချင်နေတာကြားပါပြီ။ဒါဟာယဉ်မှန်းချက်တစ်ခုပါ။တရေစတည်ပြီးဆိုကြဲကဘယ်မှာမွေးရင်ကောင်းမလဲဆိုပြီးခင်ပွန်းနဲ့အတူရှာပြီးတော့ဒီကိုလာတာပါ။တငယ်ချင်းတွေလည်းအဲ့ဒီလိုလုပ်ကြပါရဲ။ရာသီဥတုကလည်းကောင်း၊ကျမ်းမာရေးဝန်ဆောင်ကလည်းကောင်းပြီးတော့ကလေးတွေလည်းဒီနိုင်ငံသားဖြစ်နိုင်တယ်လေ
။အမေရိကမှာမွေးတဲ့ကလေးငယ်တိုင်းဟာအလူအလျောက်နိုင်ငံသားဖြစ်ခွင့်ရှိပါတယ်။ဒီရွယ်ချက်နဲ့လာတာဟာလေတရားဥပဒေပေါင်းအတွင်းကပါ။ Happy Baby အဖွဲ့ကိုတည်ထောင်သူနိုင်လာဗလီဗာကသူတို့ကုမ္ပဏီအနေနဲ့ကလေးမွေးဖွားဖို့ဇာဝင်ရှာတာ၊နေစရာအခန်းငှားပေးတာနဲ့စာရစရန်ကိစ္စတွေကအဆဝန်ဆောင်မှုပေးတယ်လို့ဆိုပါတယ်။
မာယာမီမှာလာပြီးတော့ကလေးမွေးရတာတရားဝင်ပါတယ်အမေရိကန်ရဲ့ကျန်းမာရေးဝန်ဆောင်မှုဟာကမ္ဘာအကောင်ဆုံးနေမှာပါတယ်ဆိုတာကိုအားလုံးကလက်ခံထားကြပြီးဒီမာယာတီဥရုကလည်းကောင်းတော့မိခင်လောင်းတဲ့အတွက်အားလုံးဆင်ပြေပါတယ
်မာယာမီမှာနေထိုင်တဲ့စားစီမသေးလာပါမလဲကျန်းမာရေးဝန်ဆောင်မှုကိုသဘောကျနှစ်သက်တာကြောင့်လာရောက်ကြတယ်လို့ဆိုပါတယ်ကလေးလာမွေးဖွားသူကက်ထရီနာကာရာမိုဗာက
ရုရှားမှာဆိုရင်တော့ကိုယ်ဝန်ဆောင်ထားရတာယောဂါတခုရတယ်လို့ပါပဲဆရာဝန်ကိုတစ်ချိန်လုံးသွားတွေ့ရပြီးတော့မျိုးစုံစမ်းတက်နေရတာပါအမေရိကန်မှာကတော့လွယ်ပါတယ်ဝမ်ပိုက်ထက်ကကလေးတွေကိုစနိုဂရမ်ပြိုက်ပြီးတော့ကြည့်နိုင်တယ်လို့သူတို့နှလုံးခုန်တမ်းကိုလည်းကြားပါတယ်ပြီးတော့ဆရာဝန်နဲ့နောက်တစ်ချိန်ပြန်တွေ့ဖို့စောင့်ဝင်ပါပဲ
ရမ်ဘာတိုဆန်တိုစာဂျူဘွားနယ်ဘွားတာဖွားဆရာဝန်မှာမိုင်ယာမီမှာအခြေစိုက်လာတာ23နှစ်ရှိပြီဖြစ်ပြီးသူမွေးဖွားပေးခဲ့ရသူတွေဟာအရှိဥရောပကလာကြတာလို့ဆိုပါတယ်
ယူကရိန်းနဲ့ရုရှားကမိခင်တွေဟာကလေးမွေးရမှာပို့ပြီးတော့အနာခံနိုင်ပါတယ်။တချို့ကတော့ထုံဆင်းနဲ့မွေးပေမဲ့အများစုကတော့တဘာဝအတိုင်းမွေးဖို့စိတ်အားတန်ကြပါတယ
်။ကလေးလာမွေးကြသူတွေဟာတူရစ်ဗီဇာနဲ့လာကြတာဖြစ်ပြီးသူတို့နိုင်ငံကိုပြန်မဲ့လေရင်လက်မှတ်နဲ့ဘဏ်ငွေစည်းရင်းပြယုံပါပဲ။ဗလီဗာပြောတာကတော့
အခွန်ထမ်းအမေရိကန်ပြည်သူတွေကသူတို့စေဘဘကကုန်ကြငွေပေးစရာမလိုတဲ့အနေအထားမျိုးကိုတက်တည်ပြယုံပ
ါ။၃လဗီဇာရရှိထားသူတွေဟာကလေးမမွေးဖွားခင်တလလောက်မှာအမေရိကကူလာဒီမှာကလေးမွေးပြီးတလလောက်နေပြီးတဲ့နောက်သူတို့မူရင်းနိုင်ငံတွေကိုပြန်ကြပါတယ်အဲ့ဒီလိုကလေးလာမွေးဖွားတဲ့ကုန်ကြဆီကတော့ဒေါ်လာ2000လောက်ရှိပါတယ်ခင်ဗျာ
Thank you.
နင်းကလေးနဲ့ခင်ဗျူးမြန်မာပိုင်းစီစဉ်နေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့စပိုင်းဆိုင်ရာချွေးမှုတွေရှိတဲ့အတွက်လည်းပုံမှန်ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုမတင်ဆက်ပေးနိုင်တာကိုအနုညွတ်တောင်းပန်ပါတယ်ရှင်။ဒီကနေ့တနင်္ဂနွေညပိုင်းအစီအစဉ်မှာတော့ပုံမှန်ထုတ်လွှင့်နေကြမြန်မာပြည်ကပေးစာများဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ထူးခြားစံပြကမ္ဘာသတင်းများစတဲ့အစီအစဉ်တွေကိုတော့ကျမတို့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းကနေရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်ကိုတော့နေ့စဉ်ညပိုင်း9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျိုရူးကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှငခင်ဗျာမြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီအထိထုတ်လွှင့်နေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုကျမတို့ဒီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။မကြာခင်မှာတော့သတင်းနိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတဲ့ကိစ္စပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင်းမြင်ပြောဆိုပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့စနေနေ့ကတီးခြားစီတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတဲ့နောက်သမ္မတထရမ့်ရဲ့အကောင်းမြင်ပြောဆိုချက်ထွက်လာတာပါ။သမ္မတမူးနဲ့တိတ်ကောင်းတဲ့ပြောဆိုမှုရှိခဲ့ပြီးကင်ဂျွန်ဦးနဲ့ထိပ်သီးအစည်းအဝေးအစီအစဉ်နဲ့ပတ်သက်လို့ဝန်ကြီးချုပ်အာဘေကိုနောက်ဆုံးအချိန်ထိပြောပြခဲ့တယ်လို့သမ္မတထရမ့်ကထွတ်တာမှရှိပါတယ်။ကိုရီးယားကျွန်းဆွယ်မှာဆယ်စုနှစ်ပေါင်းများစွာကြာရန်ဆောင်နေတဲ့အခြေအနေအဆုံးသတ်ရေးဘယ်တော့ကနေမှမတူအောင်နှိစက်နေပြီဆိုတဲ့အကောင်းမြင်ပြောဆိုချက်တွေကိုအဓိကအမေရိကန်ခေါင်းဆောင်တွေပြောလာနေကြတာပါ။တောင်မြောက်ကိုရီးယားနိုင်ငံကြားတမိုင်းဝင်ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတောက်ကြနေကအိမ်ပြူတော်မှာဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမေးတဲ့အခါသမ္မတထရမ့်ကသူကစားနေတယ်လို့ကျွန်တော်မထင်ပါဘူးဆိုပြီးပြန်ဖြေသွားပါတယ်။တွဲဆုံပွဲကိုတိတ်မကြခင်မှာစီစဉ်မယ်လို့သမ္မတထရမ့်ကပြောပေမဲ့အချိန်တိကျကိုတော့ပြောမသွားသေးပါဘူး။မေလာနောက်ပိုင်းဒါမှမဟုတ်ဇွန်လအစောပိုင်းမှာထစ်လာပွဲရှိတဲ့ထိပ်သီးအစည်းအဝေးလုံးမဲ့ဖြစ်နိုင်ချေနေရာ၃ခုအထိကိုစဉ်းစားနေတယ်လို့လည်းသမ္မတထရမ့်ကပြောသွားပါတယ
်။ Belgium နိုင်ငံ Brussels မှာကျင်းပတဲ့ NATO ဖော်မြောက် Atlantic စစ်စာချုပ်အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ပြီးတော့ A11 ခီးစဉ်ကိုစတင်လိုက်တဲ့ American နိုင်ငံခြားရေးဝန်ကြီးတဲ့ Mike Pompeo ဟာပထမဆုံးခရီးတစ်ထောက်အဖြစ် Saudi Arabia နိုင်ငံကိုစနေနေ့ကရောက်ရှိပါတယ်။ဝန်ကြီးပွန်ပြိုနဲ့အတူလိုက်ပါလာတဲ့မိုဝါဒရရအကြီးတန်းအကြံပေး Brian Hook ကအီရန်ရဲ့နျူကလ িয়ার အစီအစဉ်အားပြော့သွားအောင်ဥရောပမဟာမိတ်တွေနဲ့တခြားနိုင်ငံတို့ကအီရန်အပေါ်အရေးယူတံခါးမှုတွေချမှတ်ဖို့တိုက်တွန်းတောင်းဆိုသွားပါတယ်။အီရန်ရဲ့မီဆိုင်းတုံးလက်နဲ့အစီအစဉ်နဲ့ပတ်သက်နေတဲ့ပုဂ္ဂလိကတွေအဖွဲ့အစည်းတွေလုပ်ငန်းတိုင်းကိုကမ္ဘာတစ်ဝှမ်းနိုင်ငံတွေကဝိုင်းဝန်းပြစ်ဒဏ်ချမှတ်ဖို့တိုက်တွန်းကြောင်းဥရောပမဟာမိတ်တို့နဲ့ဒီကိစ္စကိုအကြီးအကျယ်ဆွေးနွေးခဲ့ကြောင်းလဲ Hook ကဆော်ဒီအာရေဗျနိုင်ငံရဲ့မြို့တော် Riyadh မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်။သုံးရကြာမဲ့အခုခီးစဉ်မှာဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကိုဝင်ရောက်မှာဖြစ်ပြီးအီရန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်အစိုးရရဲ့မူဝါဒတွေကိုမဟာမိတ်နိုင်ငံတွေကိုဝန်ကြီးပွန်ပြိုပြောဆိုတင်ပြမယ်လို့ခန့်မှန်းရပါတယ်။အီရန်နိုင်ငံဆိုင်ရာနျူကလ িয়ার သဘောတူညီမှုကနေအမေရိကန်နိုင်ငံနှုတ်ထွက်ဖို့သမ္မတထရမ့်ကအဆုံးမြတ်ချက်မချသေးပဲဆက်ပြီးဆွေးနွေးညှိနှိုင်းနေကြောင်းမစ္စတာပွန်ပြိုကတောက်ကြနေကပဲပြောဆိုထားပါတယ်
။အီဗီလတ်စရီယနီကအမေရိကန်ဒီတိန်နဲ့ပြင်သစ်တို့ပေါင်းပြီးစီးရီးယားကိုလေကြောင်းကတိုက်ခိုက်ခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖျက်ဆီးဖို့အနောက်အများကြီးနိုင်ငံတွေကြိုးစားနေတာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ဖ်ကပြောပါတယ်။တူရကီနဲ့အီရန်နိုင်ငံသားရေးဝန်ကြီးတွေနဲ့မော်စကိုမြို့တော်မှာစနေနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးလက်ဗရော့ဖ်ကအဲ့လိုပြောတာပါ။အခြေအနေကိုမတိမငြိဖြစ်အောင်လုပ်တဲ့လှုပ်ဆောင်ချက်မျိုးဟာစီးရီးယားကအစွန်းရောက်ဝါဒီတွေလက်နက်ကိုင်ပြီးဆက်တိုက်ခိုက်ဖို့အားပေးနေတယ်လို့လည်းဆိုပါတယ်။စီးရီးယားချုပ်ချာနေပြည်ပိုင်ဆိုင်မှုကိုထိန်းသိမ်းတင်တယ်ဆိုတာသူတို့ဝန်ကြီးသုံးဦးစလုံးသဘောတူကြတယ်လို့မစ္စတာလက်ဗရော့ဖ်ကပြောပြီးအမေရိကန်ဟာအရှေ့အလယ်ပိုင်းကိုပုံစံပြန်ချဖို့နဲ့စီးရီးယားကိုအစစ်အမှန်မှကွဲသွားအောင်လုပ်ဖို့စီစဉ်နေတယ်လို့လည်းဆွတ်ဆွဲပြောဆိုပါတယ်
ဤမနက်ငန်းကန်ယိုရန်ကဟိုအီတာမြို့ကိုပြေးခဲ့တဲ့တပတ်ကျော်ကဆိုရီအာရေဗျတို့ဦးဆောင်တဲ့ညွန်ပေါင်းတပ်ကလေကြောင်းထိုးစစ်တခုဆင်နွှဲရမှာတိုက်ဆုံသွားတဲ့ဟူသီသဘုံထိတ်တန်ခေါင်းဆောင်တို့ရဲ့စာပနာအခမ်းအနားကိုထောင်နဲ့ချီတဲ့ဤမနက်ငန်းသားရဲ့ရှင်နေကတက်ရောက်လာပါတယ်။ဟူဒီထိတ်တန်နိုင်ငံရဲ့အကောင်စီအကြီးအကဲဆလတ်အယ်ဆမ်ဘတ်နဲ့အတူအခြားလူ၆ဦးကိုလည်းလေကြောင်းထိုးစစ်ကြောင့်တိုက်ဆုံခဲ့ရတာပါ။ဆလတ်အယ်ဆမ်ဘတ်နေရာကိုဆက်ခံသူမဒီအယ်မဟတ်ကလည်းမြို့တော်ဆန္ဒကအယ်ဆဘဒင်းကြီးမြေမှာကျင်းပတဲ့စာပနာအခမ်းအနားကိုတက်ရောက်ပါတယ်။အယ်ဆမတ်တည်ဆုံခဲ့ရတဲ့အတွက်လက်တုံပြန်တော့မယ်လို့သဘုံကောင်းဆောင်အဗ်ဒူမလက်အယ်ဟူတီကကတိပြုပြောဆိုပါတယ်။ဆွန်နီမွတ်စလင်တို့ပိုင်တဲ့နေမြေထဲကိုပဲ့ထင်းဒုံးကျည်ရှစ်စင်ပြစ်လုခဲ့တယ်လို့စာပနာအခမ်းအနားစတင်ပြီးစတင်ကျင်းပပြီးတော့မကြာခင်မှာပဲဟူတီတို့ကပြောဆိုပါတယ်။ဂျီဇန်ကမ်းခြေမြို့ကိုဥတီပြစ်လုလိုက်တဲ့မစ်ဆိုင်ဒုံး၄စင်းကိုကြားဖြတ်ဖျက်ဆီးလိုက်တယ်လို့ဆော်ဒီညွန်မောင်းတပ်ဖက်ကပြောပါတယ်။ဒုံးကျည်ကလွင့်ဆင်လာတဲ့အပိုင်းစားတွေထိမှန်ပြီးတော့လူတစ်ယောက်တည်ဆုံသွားတယ်လို့ညွန်မောင်းတပ်ကပြောပါတယ်။
ဒီကတနင်္ဂနွေနေ့မနေ့ကတင်ပြကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကဂျပန်ချင်းတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့လူညာမွတ်စလင်တွေရဲ့အခြေအနေကိုကိုယ်တိုင်ကိုကြားလည်လာဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတန်တမန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသကိုစနေနေ့ကရောက်သွားကြပါပြီ။တန်ကိုယ်စားလှယ်အဖွဲ့ဟာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီတန်ကိုယ်စားလှယ်အဖွဲ့ထဲမှာလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကကိုယ်စားလှယ်ပြီးပါဝင်ပါတယ်။ဒီကြီးစင်တွားရောက်ရေးကိစ္စလူမျိုးရေးကောင်စီမှာအားလုံးတင်ညင်ညွတ်တဲ့ရှိကြပါမယ်လေ။ကောင်စီအနေနဲ့ဘယ်လိုပါဝင်ပတ်သက်တဲ့ဆိုတဲ့အပေါ်မှာတော့ဗီဒီယိုအနာသုံးခွင့်ရှိတဲ့တရုတ်နဲ့ရုရှားတို့ကရက်ခန့်ပြောဆိုတာတွေရှိထားပါတယ်။ဒီတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ခါစီနာနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့မြန်မာနိုင်ငံရောက်ရင်လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်ကိုသွားဖို့အစီအစဉ်လည်းရှိပါတယ်
။အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံဟာအခြားနိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအပေါ်မှာသာမူတည်ပြီးတော့အခိုင်အမာပါဝင်ဆောင်ရွက်သွားမယ်လို့အာဆီယံထိပ်သီးစည်းဝေးပွဲအလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပေါ်တဲ့ပဋိပက္ခနဲ့ပတ်သက်လို့မြန်မာအစိုးရရဲ့အကန့်အတွဲဆောင်ရွက်နေပုံနဲ့ပတ်သက်ပြီးအာဆီယံကောင်ဆောင်တွေကဝေဖန်ပြောဆိုတာမျိုးဖြစ်တယ်လို့အာဆီယံကတရားဝင်ထုတ်ပြန်ချက်တွေမှာလည်းရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးပြုမထားပါဘူး။ရခိုင်အကြံပေးကော်မရှင်ရဲ့အပြီးသက်အစည်းအခမ်းစားပါအကြံပြချက်တွေအတိုင်းလှိုင်နာဆောင်ရွက်ဖို့မြန်မာအစိုးရကိုအာဆီယံထိပ်သီးစည်းဝေးပွဲမှာအသင်းဝင်နိုင်ငံကောင်ဆောင်တွေကတိုက်တွန်းသွားပါတယ်
။မြန်မာနိုင်ငံကတောဆင်ရိုင်းတွေကိုတပ်ပြီးလူတွေအတွက်စီးပွားထုတ်ဖို့အရေးကုန်တွေခွာယူထားတဲ့စင်တွေရဲ့ပုံတွေနဲ့ဗီဒီယိုတွေပါတဲ့အစည်းအခမ်းစားတစ်ခုကိုဖြစ်တင်ခြေဆိုင် Elephant Family ဆိုတဲ့တောရိုင်းထင်းထင်းရေးပရာဟိတအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်။ Skinned The growing appetite for Asian elephants လို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီအစည်းအခမ်းစာကို၄နှစ်ကြာအချိန်ယူပြုစုထားတာပါ။ခန္ဓာကိုယ်တစ်ခုလုံးအရေကုန်ခွာထားတဲ့စင်တွေတွေကိုဗီဒီယိုတွေနဲ့ဓာတ်ပုံတွေလျှို့ဝှက်ရိုက်ယူခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပြီးစင်အရေကုန်တွေကိုလက်ဝတ်အစင်စာတွေလုပ်ဖို့အသုံးပြုနေကြတယ်လို့ဆိုပါတယ်။ဒီအကုန်နဲ့အများပြားဟာအဲ့ဒီလက်ဝတ်အစင်စာတွေကိုလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေမှာတင်ရောင်းနေကြတယ်လို့လည်း Elephant Family အဖွဲ့ကပြောပါတယ်ခင်ဗျာ
။စနေနေ့ကကစားတဲ့ Premier League ဘောလုံးပွဲတွေမှာ Crystal Palace က Leicester City ကိုအင်္ဂလန်မှာ၅ဂိုးပြတ် Everton က Huddersfield ကို away game မှာ၅ဂိုးပြတ် West Brom က Newcastle ကို away game မှာ၅ဂိုးကိုမရှိ Southampton က Bournemouth ကိုအင်္ဂလန်မှာ၅ဂိုးတကို Chelsea က Swansea City ကို away game မှာ၅ဂိုးကိုမရှိနဲ့အသီးသီးအနိုင်ရသွားပါတယ်။ Liverpool အသင်းဟာအင်္ဂလန်မှာ Stoke City ကိုအနိုင်မကနိုင်ပဲဂိုးမရှိတရေကျသွားပြီး Burnley အသင်းဟာလည်းအင်္ဂလန်မှာ Brighton ကိုဂိုးမရှိတရေကျသွားပါတယ်။တင်းငွေနေမှာတော့ Man City က West Ham ကိုအဝေးကွင်းကန်ရမှာဖြစ်ပြီး Manchester United ကအင်္ဂလန်မှာ Arsenal နဲ့ကန်ဖို့ရှိပါတယ်။အမပီစီယာမှာထိတ်ဆုံး၅သင်းအဖြစ်ရပ်တည်နေကြတဲ့ထဲက Man City က34ပွဲကစား90 Manchester က34ပွဲကစား84မှတ် Liverpool က36ပွဲကစား82မှတ် Tottenham က34ပွဲကစား68မှတ် Chelsea က35ပွဲကစား66မှတ်အတူတူရထားကြပါလိမ့်ရှင်။
သတင်းတွေကိုကိုချော်သိန်းနဲ့နန်းလောင်တို့ကပြောပြသွားတာပါရှင်။ကျေးဇူးအထူးတင်ပါတယ်။ကျမတို့တနေ့တစ်ခုနေ့နည်းနည်းခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ကသောရရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်ရှင်။ဒီကနေ့မနေ့အတွက်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုညနေပိုင်းမှာလည်းမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျေးဇူးတင်ပါတယ်။ကျမအင်ဂျင်နိုင်ပါ
Keep an eye on the tempo. Let's get a groove going, guys.